၎င်းပြည်နယ်မှာဒီလအစောပိုင်းကစစ်ထွက်လူမျိုးရင်းအင်အားတိုးမြင့်ထလာခဲ့ပြီးတဲ့နောက်ရိုဟင်ဂျာလို့ကုလသမဂ္ဂကခေါ်ဆိုတဲ့မူဆလင်ထောင်ပေါင်းများစွာဒင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့မြေရွာကြီးကြီးကဗိုလ်ဒူးနေမှာပြောတာကိုကိုးကားပြီး AFP သတင်းဘုတ်မှာရေးထားပါတယ်။၎င်းပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေကိုရှင်းလင်းနေနေဖို့အတွက်စစ်တပ်အင်အားတိုးမြင့်ထလာခဲ့တဲ့အကြောင်းမြန်မာတာဝန်ရှိသူတွေကဩဂုတ်လ၁၀ရက်နေ့မှာကြေညာထားတာပါ။အဲဒီအချိန်ကလေးကဆိုရင်ဒင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခတွေ3500တန်းနဲ့ထပ်ရောက်လာကြတယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာကောင်းဆောင်တွေကိုကူကာပြီး EFP တရင်မှာရေးထားပါတယ်။ဒါကြောင့်လဲမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကိုပိုင်ခြားထားတဲ့ NAF မြန်မာကခေါက်ဆက်ပစားမှာရှိတဲ့ငကူကလေးကလူတွေပြစ်ကျက်နေပြီးသားဒုက္ခတွေစကမ်းတွေမှာလူအရေအတွက်ပုံများလာတယ်လို့ပြောပါတယ်။